မင်္ဂလာပါရှင်2024ခုနှစ်ဩဂုတ်လ18ရက်လွတ်လပ်တဲ့အာရှတန် RFA ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမဆမ်မောင်မတပိတ်မြို့ကိုကာကွယ်တပ်ဖွဲ့တွေသိမ်းပိုက်လိုက်တာမဒလင်မုတ်ကုတ်ကားလမ်းမပေါ်ကစစ်ကောင်စီတပ်စခန်းကိုလည်းပြည်သူကာကွယ်တပ်တွေသိမ်းပိုက်လိုက်တဲ့အကြောင်းနဲ့ဟဟပါပဲအပတ်စဉ်အစည်းအဝေးကိုတင်ပြဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးသတင်းတွေကိုတင်ပြပေးပါမယ်ရှင်။စကိုင်းတိုင်းတပင်းမြို့ကိုပြည်သူ့ကာကွယ်တပ်ဖွဲ့တွေကဒီနေ့မနက်ပိုင်းမှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်တပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေက RFA ကိုပြောပါရတယ်။တပင်းမြို့ပေါ်ကစစ်ကောင်စီတပ်နဲ့ပြူစောတိအထိုင်ချတပ်စခန်းတွေကိုပြည်သူ့ကာကွယ်ပူးပေါင်းတပ်တွေကဩဂုတ်လ15ရက်နေ့ကစတင်တက်ခတ်ခဲ့ပြီး၄ရက်ကြာမှသိမ်းပိုက်နိုင်ခဲ့တယ်လို့စစ်ရေးချေနေသိရှိသူဒေသခံတအူးကပြောပါရတယ်။တိုက်ပွဲ၄ရက်တွင်စစ်ကောင်စီတပ်ကတိုက်ခိုက်ရဟရင်ဂျက်တိုက်လေရင်တို့နဲ့အချင်းချင်းဘုံကျဲတက်ခတ်ခဲ့တယ်လို့ဒေသခံကပြောပါရတယ်။တပိတ်မြို့သိမ်းတိုက်ပွဲအကြောင်းသတင်းဆောင်မကိုသတင်းတွေအပြီးမှထုတ်လွှင့်ဖို့ရှိပါတယ်ရှင်။မန္တလေးတိုင်းတပိတ်ချင်းမြို့နယ်မန္တလေးမုတ်ကုတ်ကားလမ်းပေါ်ကစစ်ကောင်စီတပ်ရဲ့ဖော့တော်လန်းဆောင်စကိတ်စခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ပြည်သူ့လူမျိုးရေးတပ်မတော် PLA ကဩဂုတ်လ17ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဩဂုတ်လ14ရက်နေ့မှာအဲ့ဒီတက်စကန်ကိုတန်အမျိုးသားလူမျိုးရေးတပ်မတော် TNL PLA နဲ့ PDF မုတ်ကုတ်ပြူဟာပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်။ဖော်တော်လန်းဆောင်ဟာမန္တလေးမုတ်ကုတ်လန်းနဲ့မန္တလေးတပိတ်ချင်းထိကြိုက်ဗမော်လန်းပေါ်မှာရှိပြီးစစ်ကောင်စီတပ်အတွက်အရေးပါတဲ့ case scan တစ်ခုဖြစ်တယ်လို့မုတ်ကုတ်မြို့နယ်မှာနေထိုင်တဲ့ဒေသခံတအုပ်က RFA ကိုပြောပါတယ်။လက်ရှိမှာတပိတ်ချင်းမြို့နယ်ခုနှစ်မိုင်းကွာမှာရှိတဲ့အမှတ်73တပ်မတော်တပ်မြင့်လေးကျင်းတင်တန်းကျောင်းတက်ကက73ကိုတော်လိုင်းပူပေါင်းတပ်တွေကဆက်လက်တိုက်ခိုက်နေပြီးစစ်ကောင်စီတပ်ကလည်းဘုံကျဲတိုက်ခိုက်တာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။တပိတ်ချင်းမြို့နယ်ကတကောင်းမြို့ကိုလည်းဩဂုတ်လ12ရက်နေ့မှာတော်လိုင်းပူပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ရှင်။အာနာသိန်းကာလာ3နှစ်ကျော်တွင်တစ်ချိန်မှာ10ဦးနဲ့အထက်အစုလိုက်အပြုံလိုက်တပြက်ခံရတဲ့ဖြစ်ရဲ့58ကျင်းရှိခဲ့ပြီးလူပေါင်း1200ကျော်တည်ဆုံးခဲ့တယ်လို့လွတ်လပ်တဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့မြမမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေးအင်စတီကျူ ISB မြန်မာကဩဂုတ်လ16ရက်နေ့ကထုတ်ပြန်ပါတယ်။ဒါဟာစစ်တပ်အာဏာသိမ်းချိန်ကစလို့2024ခုနှစ်ဇူလိုင်လ22ရက်နေ့ထိသုတေသနပြုထားတဲ့စီးနေဖြစ်ပြီးမြမနိုင်ငံပြည်ပခါအတွင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်စဉ်တွေကတားမနိုင်စီမီယာဆက်ဖြစ်နေစေပဲလို့ ISB မြန်မာကပြောပါတယ်။အခု2024ခုနှစ်ရဲ့6လတာအတွင်းမှာတော့စစ်ကောင်စီနဲ့ပြည်သူ့စစ်တပ်ဖွဲ့တွေကဖမ်းဆီးပြီးအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့အရတားဥယျာဉ်359ဦးထပ်မံရှိခဲ့တယ်လို့လည်းဆိုပါတယ်စစ်ကောင်စီကတော့အရတားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့အကြိမ်ကြိမ်ညင်းဆိုထားပါတယ်ရှင်ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အနောက်ပိုင်းငွေပင်လယ်စက်မှုဆောင်မှာရှိတဲ့စီးဝဲကားမက်မြန်မာအထက်ချုပ်စက်ရုံမှာဒီနေ့မနက်အစောပိုင်းကမီးလောင်မှုဖြစ်ခဲ့တယ်လို့မြို့ခံတွေနဲ့ကူညီကယ်ဆယ်လှုပ်ဆောင်ခဲ့သူတွေကပြောပါတယ်ဒီမီးလောင်မှုကိုမြို့နယ်မီးသတ်တပ်ဖွဲ့30ကျော်နဲ့အရက်ဘတ်လူမှုကယ်ဆယ်အဖွဲ့50ခန်းကဝိုင်းဝန်းမီးငိမ့်တက်ခဲ့ရတယ်လို့ဆိုပါတယ်မီးလောင်မှုကြောင့်ဆုံးရှုံးမှုများနိုင်ပြီးမီးသတ်တပ်ဖွဲ့နဲ့ပရိုက်တာအဖွဲ့ဝင်တချို့အသေးစားဒဏ်ရတာလည်းရှိတယ်လို့ကယ်ဆယ်အဖွဲ့ဝင်တဦးက RFA ကိုပြောပါတယ်တရုတ်နိုင်ငံသားပိုင်ဖြစ်တဲ့အဲ့ဒီစက်ရုံမှာအထက်ချုပ်အလုပ်သမား900ကျော်အလုပ်လုပ်ကိုင်နေတာဖြစ်ပါတယ်ရှင်ထိုင်းနိုင်ငံအလဲပိုင်းပရာဂျင်ဘူရီပြည်နယ်စက်မှုဇုံကတရုတ်နိုင်ငံသားပိုင်ဆောက်လုပ်ရေးလုပ်ငန်းမှာလောက်ခလာစာရရှိရေးဆန္ဒပြနေတဲ့မြန်မာအလုပ်သမား900ဝန်းကျင်ရဲ့လိုအပ်ခါတွေကိုလာမယ့်ဩဂုတ်လ20ရက်နေ့မှာပေးချေမယ်ဆိုတဲ့ကတိကဝတ်ရရှိခဲ့ကြောင်းအလုပ်သမားတွေကပြောပါတယ်။စက်ရုံပိုင်ရှင်ကိုယ်စားလှယ်ကတဆင့်ငွေပေးချေပေးလို့ကတိပေးခဲ့တယ်လို့ထိုင်းရင်းနဲ့တာဝန်ရှိသူတွေကပါဝင်ရောက်ဖြည့်ရှင်းပေးခဲ့တဲ့အတွက်သဘောတူညီမှုယူခဲ့တာလို့ဆန္ဒပြရမှာပါဝင်ခဲ့တဲ့မြန်မာအလို့သမားတဦးက RFA ကိုပြောပါရယ်မြန်မာအလို့သမားတွေဟာဩဂုတ်လ16ရက်နေ့မှာစတင်ဆန္ဒပြခဲ့ကြတာဖြစ်ပြီးလက်တလုံးညှိနှိုင်းမှုယာယီပြည်လည်မှုရထားပေမဲ့လုခလာစာပေးချေပြီးမှသာလုံငန်းဝင်ပြန်ဝင်ကြဖို့ဆုံးဖြတ်ထားတယ်လို့ဆန္ဒပြအလို့သမားတွေကပြောပါရယ်ရှင်တရင်တွေကိုတင်ဆက်ပေးခဲ့တာပါအခုတော့တရင်ဆောင်မတွေကိုထုတ်လင်းပေးပါမယ်စကိုင်းတိုင်းမုံရရေဦးကားလမ်းမပေါ်ကအချက်ချာကြတဲ့တပင်းမျိုးကိုကာကွယ်ပူပေါင်းတပ်တွေကသိမ်းပိုက်လိုက်ပြီး ဒါဟာစကိုင်းတိုင်းအောက်ပိုင်းမှာပထမဆုံးသိမ်းပိုက်လိုက်နိုင်တဲ့မြို့ဖြစ်လာပါတယ်။ဒီအကြောင်းကိုကျော်ထွန်းနိုင်တင်ပြထားပါရစေ
။စစ်ကောင်စီရဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခရှိရာစကိုင်းတိုင်းမြို့တော်မုံရွာမြို့နယ်မိုင်40ကျော်အကွာမှာရှိတဲ့ဒီပန်းရင်မြို့ကိုဩဂုတ်လ18ရက်နေ့ဒီနေ့မနက်အစောပိုင်းမှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပါတယ်။ဒီပန်းရင်မြို့ပေါ်မှာစစ်ကောင်စီတပ်နဲ့ပြည်စောထီအဖွဲ့ဝင်တွေအခြေကျတပ်ဆွဲထားတဲ့နေရာ6ခုဝန်းကျင်ကိုဩဂုတ်လ15ရက်နေ့မှာတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပြီး၄ရက်အကြာမှာမြို့ကိုသိမ်းပိုက်နိုင်ခဲ့တာလို့ဆိုပါတယ်။ဒီနေ့မနက်အစောပိုင်းမှာတော့နောက်ဆုံးကြံနေတဲ့စစ်ကောင်စီတပ်သားတချို့အထိုင်းချစခန်းတွေကနေထွက်ပြေးသွားပြီးနောက်မြို့ကိုအပြည့်သက်သိမ်းပိုက်လိုက်တာလို့မြို့သိမ်းတိုက်ပွဲမှာပါဝင်တဲ့ဒီပဲရင်အခြေဆိုင်ဗိုလ်ကြားကြီးအဖွဲ့ကောင်းဆောင်ဗိုလ်ကြားကြီးက IFA ကိုပြောပါတယ်
ညတော့2နာရီလောက်ကကျွန်တော်တို့အောင်မြင်စွာသိနိုင်လိုက်ပြီ။ညတော့ကပေါ့ဒီလိုစကောင်းကိုစွန့်ပြီးတော့ထွက်ပြေးတာပေါ့။နောက်အဲ့ထွက်ပြေးကြောသွားပြီးတော့ကျွန်တော်တို့တစ်မျိုးလုံးကိုအေးသိနိုင်လိုက်တယ်။ကျွန်တော်တို့ဘက်ကနေပြီးတော့၄ရက်၄ညကြာတာပေါ့တိုက်ရတာ။အော်ဒီပဲဒီမှာရေစကန်နဲ့သူတို့တက်ဆွဲထားတဲ့နေရာလေးပေါ့။စားတော့ဆိုင်လို့အဲ့ဖျားတို့နောက်ပြီးတော့စာတင်ကြောင်းတို့ဝန်တန်းအင်ယာတို့ပေါ့။ခုလက်ရှိနေတာကတော့ကျွန်တော်မျိုးထဲမှာရှင်းလင်းရေးလုပ်နေလို့ရှိသေးတာဆိုတော့ကျွန်တော်တော့မပြောနိုင်ဘူး
။မျိုးသားညီညွတ်ရေးအစိုးရအန်ယူဂျီရဲ့စကိုင်းတိုင်းပြည်သူ့ကာကွယ်ရေးအဖွဲ့ပါကဖားကလည်းဒီပဲမြို့ကုန်သိပ်ပိုက်နိုင်ခဲ့ကြောင်းလဲတိုက်ပွဲအတွင်းလက်နက်ချခဲ့တဲ့ပြူစောထီအဖွဲ့ဝင်နှစ်ဦးစစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းနန်းစီဒီယန်42ဦးနဲ့မိသားစုဝင်80ဦးအပါအဝင်စုစုပေါင်း123ဦးကိုကောင်းမွန်စွာထိန်းသိမ်းထားတယ်လို့ထုတ်ပြန်ပါတယ်လက်ရှိမှာရေဦးမြို့နယ်တဲကနေဒီပဲမြို့ပေါ်ကိုစစ်ကူလာတဲ့အင်အား90ခန့်ပါတဲ့စစ်ကောင်စီစစ်ကြောင်းလဲနောက်ကျောင်းပြန်လည်သွားပြီးရေဦးမြို့နယ်တဲမှာဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်
ကတဲ့တော့ရေဦးကဟွာလောက်လာတဲ့စစ်ကြောင်းကတော့ရေဦးပဲပြန်ခေါက်လို့အခုတော့မိုးရေပြားသွားလို့စစ်ဆောင်တွေဟာဒီ6ရေတွေနဲ့ဒုက္ခရောက်နေတယ်ပြားလာလာကနေပိတ်နေတာပေါ့ဒီလိုအားလည်းမပြန်ကြရဘူ
းဒီပင်းမြို့သိမ်းတိုက်ပွဲနဲ့ရေဦးမြို့နယ်တဲကစစ်ကြောင်းတွေကြောင့်ဒီပင်းနဲ့ရေဦးမြို့နယ်တွေကဒေသခံ2000ခန့်နေရဲဆော့ဟွာထွက်ပြေးနေရတယ်လို့သူကပြောပါတယ်ဒီပင်းမြို့ပေါ်မှာလည်းတိုက်ပွဲတွေကြောင့်မြို့ကန်အာလုံးနီးပါးဘေးလွတ်ရာတင်းရှောင်နေရတယ်လို့ဆိုပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့စကိုင်းတိုင်းပြောခွင့်ရသူတိုင်းလူမှုရေးဝန်ကြီးဦးညွန့်ဝင်းအောင်ကို IFA ကသက်သွယ်မေးမြန်းတဲ့အခါစစ်ရေးသတင်းတွေဖြစ်တာကြောင့်သူ့အနေနဲ့မသိရှိကြောင်းပြောဆိုပါတယ်ဒီပင်းရင်မြို့ကိုတိမ်းပိုက်လိုက်နိုင်တာဟာစကိုင်းတိုင်းအောက်ပိုင်းကတခြားမြို့တွေကိုပါတော်လန်ရေးတပ်ဖွဲ့ဝင်တွေကတိုက်ခိုက်တိမ်းပိုက်လာနိုင်မှုအတွက်တွန်းအားဖြစ်စေတယ်လို့စကိုင်းတိုင်းခြေစား96စိုးကြား PDF အညာဒီသားတက်ခွဲတာဝန်ခံကိုစရာလွင်ကပြောပါတယ
်အဲဒီမျိုးတိမ့်နိုင်ခြင်းဟာကျွန်တော်တို့တခြားစကိုင်းတိုင်းအောက်ဘက်ခြမ်းမှာရှိတဲ့တခြားမျိုးတွေကိုထပ်ပြီးတော့ဟိုတိမ့်ပိုက်နိုင်ဖို့အတွက်ကိုဒါပထမဦးဆုံးအချက်ပေးကောင်းလောင်းတဲ့ဖြစ်တယ်အဲ့တော့တခြားမျိုးတွေကိုဆက်ပြီးတော့တက်ခိုက်တိမ့်ပိုက်နိုင်ဖို့အတွက်ကိုဒါအများကြီးကျွန်တော်တို့အတွက်စကိုင်းသူစကိုင်းသားတွေအတွက်စကိုင်းတိုင်းမှာရှိတဲ့တော်လိုင်းအဖွဲ့သားတွေအတွက်အများကြီးအကျိုးရှိမယ်ပေါ့နော်တွန်းအားဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ
်စကိုင်းတိုင်းထဲမှာဒီပင်းမျိုးအပြင်စကိုင်းတိုင်းထပ်ပိုင်းကခံပတ်မြို့သိစပီအေးနဲ့မော်လူးမြို့တွေကိုလည်းကာကွယ်ရေးပူးပေါင်းတပ်တွေကတိုက်ပိုက်ထားပါတယ်။အာဏာသိမ်းကာလအတွင်းနိုင်ငံတော်ဝန်ကမြို့ပေါင်း80ဝန်းကျင်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NUG PDF ပူးပေါင်းအဖွဲ့တွေကတိုက်ပိုက်ထားပါတယ်ခင်ဗျာ
။အခုတော့ပြမဆောင်းမရှင်မောင်တန်တို့နှစ်ပတ်တစ်ကြိမ်တင်ဆက်နေတဲ့ဟဟပါပဲအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆက်ခလုတ်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်ရှင်။
တော်တာထွက်နေတဲ့လူအုပ်ကြီးဟာရရလက်နှက်တွေကိုဆွဲကင်ပြီးတော့စစ်ကောင်စီခေါင်းဆောင်ကြီးကိုတော်လှန်နေကြပါပြီ။သူတို့နဲ့အတူစစ်သားတွေလည်းပါပါတယ်။အဲ့ဒီလူအုပ်ကြီးဟာအခြားလူအုပ်ကြီးတော့မဟုတ်ပါဘူး။တပ်မတော်ကိုထောက်ခံတဲ့တပ်မတော်ချစ်သူတွေပါ။သူတို့တွေကတပ်မတော်ကိုချစ်တယ်၊တပ်မတော်ကိုမျက်နှိုးတယ်၊တပ်မတော်သားအမိ၊တပ်မတော်သားအဖဆိုတဲ့တပ်မတော်ဘာလို့လို့ထောက်ခံတဲ့သူတွေပါ။တပ်ချုပ်ကြီးကလည်းအင်မတန်ကိုမကိုယုံကြည်လေးစားမျက်နှိုးတဲ့သူတွေပါ။တပ်ချုပ်ကြီးကဖျားအလောင်းလို့ပြောရင်လဲဖျားမဖြစ်ခင်ကြိုကြော့ထားမှာဆိုပြီးတော့ဖျားစင်မှာဓာတ်ပုံတင်ပြီးတော့ကြော့တဲ့သူကကြော့ကြ။သာသနာပြုမင်းကြီးဆိုရင်လဲကြည်ညိုတဲ့သူကကြည်ညိုကြ။ရွေးကောက်ပွဲမဲလိမ့်နေဆိုအာနာသိမ့်လိုက်တော့တပ်မတော်ကြီးအာနာသိမ့်တာမှန်နေဆိုပြီးတော့စူးလေအထိလမ်းအရှိကြီးလျှောက်ပြီးတော့ထောက်ခံတဲ့သူကထောက်ခံကြ။သူတို့တပ်မတော်ကအရက်သားပြည်သူတွေအရက်ဖက်ဆေးရုံတွေကိုဘုံကျဲပြန်ပြီးဆိုရင်လဲထက်ကျဲပေးပါအောင်ဆိုပြီးတော့ဘုံကျဲဖို့နေရာတွေကိုပြောပြတဲ့သူကပြောပြများများကျဲပေးပါဆိုပြီးတော့တောင်းဆိုတဲ့သူကတောင်းဆိုကြ တမတော်ကြီးအောင်နိုင်ဖို့အတွက်အင်တိုက်အားတိုက်နဲ့အွန်လိုင်းပေါ်ကနေရောမြေပြင်မှာပါကူတိုက်ပေးနေတဲ့သူတွေပါဒီလိုနဲ့တော်လန်ရေးအင်အားစုတွေတဖြည်းဖြည်းအင်အားကောင်းစစ်ပညာတွေလက်နက်တွေဆုံးလာတဲ့အခါမှာတော့သူတို့ချစ်တဲ့တမတော်ကြီးဟာအပြေးကိစ္စလေးတွေဆရှိလာပါတော့တယ်ဒီရင်းမှာဟိုဘက်စခန်းကနေဒီဘက်စခန်းကိုပြေးသွားကြတဲ့သူတွေရှိသလိုအိမ်နီးနာချင်းပြည်ပနိုင်ငံအသီးသီးကိုပြေးတဲ့သူတွေလည်းရှိလာပါတော့တယ်ဒါလည်းစစ်ဆိုတာအဆုတ်တက်ရှိတဲ့မကြခင်လာတော့မှတပ်မတော်ကြီးကရှယ်ဆော်တော့မှဆိုပြီးတော့တတ်ချုပ်ကြီးဘာလုပ်တော့မလဲဆိုပြီးတော့လေးစားအားကိုးစွာနဲ့စောင့်မျှော်နေပါတော့တယ်ဘာမှမလုပ်တာတွေ့တော့ဒိုးအဘကအချိန်မကျသေးလို့နေမှဆိုပြီးတော့ဆက်ဆောင်နေကြပါသေးတယ်အချိန်ကျတဲ့အခါမှာတော့အဘစပြီးတော့လှုပ်ရှားပါပြီမင်္ဂလာအချိန်ကျပြီဖြစ်တဲ့အတွက်တနိုင်ငံလုံးတပ်မတော်သူတွေတတ်မိသားစုတွေအားလုံးဘေးဘရာတွေကြော်သွားအောင်ဘရားကြော်တွေဖျားမှာကတ်ကြတဲ့ကြောက်စရာတွေကြော်သွားအောင်ကြောက်ကြောကတ်ကြတဲ့ညွန်ကြချက်ထွက်လာပါတော့တယ်ဟာတက်ချုပ်ကြီးကလောကီပညာနဲ့တိုက်နေတာပဲဆိုပြီးတော့ခဏနေဘေးဘရာတွေကြော်ပြီးတော့ရန်သူတွေပြေးရတော့မယ်ဆိုပြီးတော့ဖျားမှာဘရားကြော်ကတ်ပြီးတကာလခွန်အားတွေရှိလာပြီးတော့အွန်လိုင်းပေါ်မှာတက်ရေးကြပါတော့တယ်သားရှိရင်တမျိုးလောက်သိမ့်ကြည့်ပါလားလို့ရေးတဲ့သူကရေးဈေးရှိရင်တစ်ချက်လောက်ဖြုတ်ပြပါလားဆိုတဲ့သူကစိုးနဲ့စိန်ခေါ်ကြပါတော့တယ်စိန်ခေါ်ပြီးသိမ့်မကြဘူးတမျိုးပါသွားလိုက်မင်းတို့ကတမျိုးပဲသိမ့်နိုင်တာပါကွာဆိုပြီးတော့ပြောပြန်တော့နောက်ထပ်နှစ်မျိုးပါသွားလိုက်တမျိုးပြီးတမျိုးသိမ့်ပြန်တော့ငါတို့မှမျိုးတွေအများကြီးရှိသေးတယ်ဆိုပြီးတော့ဆက်ပြီးတော့စိန်ခေါ်နေပါတော့တယ်အဲ့လိုမျိုးတွေကြတဲ့အခါမှာဒုဒုချုပ်ကြီးကစစ်တိုက်တော်တယ်ဒုချုပ်ကြီးကိုစစ်တိုက်ခိုင်းပါဆိုပြီးတော့ဒုချုပ်ကြီးကိုအားကိုးတဲ့သူကအားကိုးမျှော်လင့်တဲ့သူကမျှော်လင့်တဲ့ဒုချုပ်ကြီးကိုယ်တိုင်စစ်တိုက်ပါပြီဆိုတော့မျိုးတွေအများကြီးပါသွားတော့တာပါပဲဒါလည်းထောက်ခံတဲ့သူတွေတပ်မတော်သားတွေတပ်မတော်မိသားစုတွေအနေနဲ့စိတ်အားမလျှော့ပါဘူးနှစ်80ကျော်ရက်တီလာတဲ့ဒိုးတပ်မတော်ကတပ်မတော်သမိုင်းမှာဘယ်သူကမှနိုင်ဘူးတာမရှိဘူးဆိုပြီးတော့ဇာရှိရင်လာရှိုးမှာတနတ်တစ်ချက်လောက်လာဖောက်ကြည့်ပါလားဆိုပြီးတော့စိန်ခေါ်နေပါတော့တယ်လာရှိုးမှာသမိုင်းအစဉ်လာကြည့်တဲ့စစ်သားတိုင်းတပ်ပြောင်းခွင့်ရရင်ပြောင်းကျင်တဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ကြီးရှိနေလို့ပါသမိုင်းဆက်ဆက်ရန်သူတွေနဲ့တိုက်တိုင်းရန်သူတွေပြေးရတဲ့ဌာနချုပ်ကြီးမှာရန်သူတွေလာတိုက်ရင်တိုက်လို့မရအောင်ခံစည်းတွေအထက်ထချအင်အားတွေထောင်နဲ့ချီဖြည့်ပြီးတော့လက်နက်ရိက္ခာတွေအပြည့်ဖြည့်တင်းထားတဲ့ဌာနချုပ်ကြီးဒီလိုအစင်လာကြီးမားတဲ့ဌာနချုပ်ကြီးဟာတလပဲတိုက်လိုက်ရပါတယ်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေချိန်မှာတက်ချုပ်ကြီးရဲ့တခုခုတော့လှုပ်ပါအောင်ဆိုဝိုင်းပြောကြတော့တက်ချုပ်ကြီးကမဖြစ်တော့ဘူးဆိုပြီးတော့ထလှုပ်လိုက်ပါတော့တယ်အဲ့ဒါကတော့သူအရန်လှုပ်ချင်နေတဲ့တမရာကြီးပါအဲ့ဒီမှာဟင်တမရတောင်းတာမရလို့အာနာသိမ့်နေဆိုတာတကယ်ကြီးပေါ့ငါတို့ထင်မထားဘူးဆိုတာနေပြီးတော့ဒေါသတွေထွက်တဲ့သူကထွက်တောက်ခောက်တဲ့သူကခောက်ဒီလူအောက်မှာဒီတိုင်းနေရင်ငါတို့ကုံတော့မယ်ဆိုပြီးတော့ပေါက်ကွဲတဲ့သူကပေါက်ကွဲငိုကြွေးတဲ့သူကငိုကြွေးမလုံနိုင်ရင်ဆင်းတော့ဆိုပြီးတော့တောင်းဆိုတဲ့သူကတောင်းဆိုဘလို့ပဲတောင်းဆိုတောင်းဆိုအဘကတော့တမရကြီးမှတမရပါပဲစစ်ရှုံးတာဟိုလူမကောင်းလို့ဒီလူမကောင်းလို့ဟိုနိုင်ငံမကောင်းလို့ဒီနိုင်ငံမကောင်းလို့ဆိုပြီးတော့ဘုံရန်သူအဖြစ်အားလုံးကိုသတ်မှတ်ကြဆိုပြီးတော့လှက်ပတ်လက်ညှိုးထိုးနေပေမဲ့ဘုံရန်သူကသူဖြစ်နေတာကိုသူ့ကိုယ်သူမသိတာပါပဲဒီလိုနဲ့တတ်ထောက်ခံသူတတ်ရဲ့ပြည်သူလူထုကြီးဟာအွန်လိုင်းလော်ဘီတွေကိုယ်တိုင်အွန်လိုင်းမှာတတ်ချုပ်ကြီးကိုမဆဲတော့ဘဲတတ်ချုပ်ကြီးဖြုတ်ချရေးတော်လှန်ရေးကြီးကိုစတင်ပါတော့တယ်တတ်ချုပ်ကြီးရဲ့တတ်တင်နဲ့တတ်မတော်ချစ်သူတွေရဲ့တတ်တွေတိုက်ရင်တိုက်ရင်နဲ့နောက်ဆုံးတော့နေပြည်တော်ကိုသိမ်းလိုက်ပါတော့တယ်နေပြည်တော်သိမ်းပြီးချင်းပါပဲတတ်မတော်ချစ်သူတွေဟာတတ်ချုပ်ကြီးရဲ့အိမ်မှာရောတတ်ချုပ်ကြီးရဲ့ရုံးမှာရောတခုခုကိုမှုင်နောက်ရှာဖွေကြပါတော့တယ်ဒါပေမဲ့သူတို့ရှာဖွေနေတဲ့ပစ္စည်းကမတွေ့ပါဘူးရှာလို့မတွေ့တဲ့တမတော်ချစ်သူတွေဟာမောမောနဲ့နေပြီးတော့အဝိုင်းမှာထိုင်နေတော့မဲမဲလုံးလုံးနဲ့သူတယောက်စိုက်ကဲစီးသွားတာကိုတွေ့သွားပါတော့တယ်ဒေါသာထွက်နေတဲ့လူအုပ်ကြီးဟာလိုက်ကြဟေးလိုက်ကြဆိုပြီးတော့အဲ့ဒီလူနောက်ကိုလိုက်ပြီးတော့စွန်းကြီးဝိုင်းလောင်းမှုလုံနေတဲ့အချိန်မှာပဲခလန်းလန်းကကြည့်နေတဲ့ PDF ရဲဘော်တယောက်ကဘလို့မှမနေနိုင်အောင်အရန်နေသိကျင်လာတာနဲ့သူ့မှာဘာအပြစ်ရှိလို့သူ့ကိုဒီလောက်ဝိုင်းပေးကြတာရောဆိုသွားမိကြတော့တမတော်ချစ်သူတွေပြန်ဖြေတာကခလုတ်ဆိုတာမရှိပဲနဲ့ရှိတယ်ဆိုပြောလိုပါတယ်ခင်ဗျာ
ဟာဟာပါပဲအစီအစဉ်တင်ပြခဲ့တာပါဒီအစီအစဉ်က RFA ရဲ့အာဘော်မဟုတ်ပဲမူလဆောင်းမရှင်အာဘော်သာဖြစ်ပါတယ် RFA ရဲ့ဒီနေ့ညပိုင်းအစီအစဉ်တွေကိုဒီမှာပဲညနာပြစေကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်